ပါလက်စတိုင်းဟားမတ်စစ်သွေးကြွအဖွဲ့နဲ့အစ္စရေးတပ်ဖွဲ့တွေကြားတိုက်ခတ်မှုတွေပိုပြင်းထန်လာပြီးဂါဇာကမ်းမြောင်ဒေသနဲ့ဂျေရုဆလင်မြို့မှာအနည်းဆုံးလူ40သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းဘက်ကရဲနယ်လုံခြုံရေးအဆောင်အချက်တွေရှိတဲ့နေရာတွေကိုပိတ်မှတ်ထားပြီးဒီနေ့မနက်မှာအစ္စရေးဘက်ကလေကြောင်းကနေထပ်ပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်ရုံးတွေတွဲဖွင့်ထားတဲ့အထက်မြေလူနေဆောက်ဦးတစ်ခုကြီးကျယ်ပျက်စီးခဲ့ပါတယ်။တိုက်ခတ်တဲ့အချိန်ဆောက်ဦးထဲမှာတော့လူထုမှမရှိပါဘူး။မနေ့အင်ကာနေကအစ္စရေးဘက်ကလေကြောင်းတက်ခဲမှုတွေစလုပ်တာကြောင့်ဟားမတ်စ်ခေါင်းဆောင်တွေနေတဲ့အရင်အထက်မြင့်အဆောက်အဦတစ်ခုပြိုသွားခဲ့ရပါတယ်။အဲဒီနောက်နာဂဆောက်အဦကလူတွေကိုလည်းဘေးလျော်ကိုချုပ်တင်ဖယ်ရှားထားတာပါ။အစ္စရေးအင်ကာနေလေကြောင်းတက်ခဲမှုဟာထောက်လိုင်းရုံးတွေနဲ့ဟားမတ်စ်ခေါင်းဆောင်တွေရဲ့အိမ်တွေကိုပိတ်မှတ်ထားပြီးရော့ကက်နဲ့တက်ခဲခဲ့တာလို့အစ္စရေးဘက်ကပြောပါတယ်။အဲဒီတက်ခဲမှုတွေအတွင်းဂါဇာကမ်းမြောင်ဘက်မှာလူ35ယောက်သေဆုံးခဲ့ပါတယ်။သေဆုံးတဲ့အထက်ကလေးငယ်10ယောက်ပါဝင်ပြီးလူ100ကျော်လဲထိခိုက်ဒဏ်ရာရခဲ့တယ်လို့ဂါဇာစစ်မှေးဝန်ကြီးဌာနကပြောပါတယ်။ဟာမတ်စ်ဖွဲ့ဘက်ကလည်းတနင်္လာနေ့ကစပြီးရော့ကက်လောင်ချာတွေရာဂနန်းတွေနဲ့ချီပစ်ခတ်တက်ခတ်ခဲ့ပါတယ်။ဒီအတွက်ဒီနေ့အထိအစ္စရေးဘက်ရှိအက်စကလောင်မြို့ကန်2ယောက်ပါဝင်5ယောက်သေဆုံးခဲ့ရပါတယ်ခင်ဗျာ။